ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကလက်နက်တိုက်တစ်ခုမှာအင်ကာနီကကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်မီးလောင်မှုဖြစ်ပွားပြီးလူပေါင်း 3,000 ကျော်ကိုဘေးလွရာရွှေ့ပြောင်းခဲ့ရပါတယ်။2014ခုနှစ်ကရုရှားသိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားဒေသကမေစကိုယီမှာရှိတဲ့ရုရှားစစ်ကံကလက်နက်ခရမ်းတွေတူလောင်ထားရာအဆောက်အုံတစ်ခုမှာအဲ့ဒီလိုပေါက်ကွဲတာဟာဒီသတင်းပတ်ထဲမှာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ပေါက်ကွဲမှုမှာဘယ်သူလက်ချက်ဆိုတာရုရှားကတိတိကျကျဖော်ပြခြင်းမရှိပေမဲ့အဖြစ်အမှောက်လုံးရအဖြစ်လို့တော့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းခရိုင်းမီးယားဒေသကစာကီလေဒတ်စကန်မှာပေါက်ကွဲမှုဖြစ်ပွားပြီးရုရှားလေယာဉ်ကိုးစီးပျက်စီးခဲ့ပါတယ်။စာကီလေဒတ်စကန်ပေါက်ကွဲမှုဟာမတော်တဆဖြစ်မှုကြောင့်လို့ရုရှားကပြောဆိုခဲ့ပြီးယူကရိန်းဘက်ကလည်းသူတို့လည်းလက်ချက်လို့ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။အခုနောက်ဆုံးပေါက်ကွဲမှုနဲ့ပတ်သက်လို့လည်းယူကရိန်းဘက်ကသူတို့လက်ချက်ပါလို့ပြောဆိုခြင်းမရှိပေမဲ့ယူကရိန်းသမ္မတရဲ့အကြံပေးမီခဲကိုဟိုပါဒက်ကခရိုင်းမီးယားကိုသိမ်းပိုက်ထားတဲ့ရုရှားတွေအသက်အန္တရာယ်နဲ့ရင်ဆိုင်ရမယ့်အန္တရာယ်ရှိနေတယ်ဆိုပြီး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ။